မြန်မာနိုင်ငံမှာဒီမိုကရေစီနည်းနဲ့တင်မြှောက်ခံရတဲ့အရသာအစိုးရတစ်ခုရဲ့လက်အောက်မှာနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အထွေထွေရွေးကောက်ပွဲတရက်ကျင်းပနိုင်ခဲ့တာကတိုက်ပြည်အတွင်းဒီမိုကရေစီလူပောင်တည်ဆောက်ရေးမှာအရေးပါတဲ့ခြေလှမ်းတရက်ဖြစ်တယ်လို့ပြင်သစ်နိုင်ငံကပြောပါရယ်အခုရွေးကောက်ပွဲရဲ့ရလဒ်ကိုလက်ခံကြဖို့နိုင်ငံရေးပါတီတွေအားလုံးကိုပြင်သစ်နိုင်ငံအနေနဲ့တခြားဥရောပသမဂ္ဂ EU နိုင်ငံတွေလိုပဲတိုက်တွန်းကြောင်းပြင်သစ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါရယ်ရွေးကောက်ပွဲအပြီးတက်လာမဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါရယ်မြန်မာနိုင်ငံအတွင်းစီးပွားရေးနဲ့လူမှုရေးအခြေအနေတွေရေရှည်တည်ထောင်ကောင်းမွန်စေဖို့ကောင်းမွန်တဲ့အစိုးရနဲ့ဒီမိုကရေစီပြည်ပပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တယ်လို့လည်းပြောပါရယ်နိုင်ငံရေးနဲ့စီးပွားရေးအခွင့်အရေးတွေကိုတိုင်းပြည်တွင်းကလူအလုံးရရှိခံစားစေဖို့အမခံရမှာဖြစ်ပြီးဒီအထက်ရိုဟင်ဂျာတွေလည်းပါဝင်တယ်လို့ပြည်ထောင်နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါရယ်မဲမပေးနိုင်တဲ့နေရာတွေမှာရွေးကောက်ပွဲလုပ်ငန်းစဉ်ပြည်မြောက်စေဖို့နဲ့တိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပြည်ပြည်ဝဝပါဝင်နိုင်စေဖို့ပြည်ထောင်နိုင်ငံအနေနဲ့လိုလားတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာနိုမလာ၈ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံဤသူ American Britain ယောပသမဂအဖွဲ့ EU နဲ့ဂျပန်နိုင်ငံတို့ကလည်းသမိုင်းဝင်ရွေးကောက်ပွဲဖြစ်ကြောင်းချီးကျူးခုံပြုတဲ့ကြေညာချက်တွေထုတ်ပြန်ပြောဆိုထားပါတယ်။မြန်မာအစိုးရကရိုဟင်ဂျာ၃နှုန်းကိုလက်မခံသလိုရွေးကောက်ပွဲမှာရိုဟင်ဂျာကိုယ်စားလှယ်တချို့ပါဝင်ခွင့်မရတာကြောင့်ဝေဖန်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်ခင်ဗျ။